ီ7ကမ္ဘာစီးပွားရေးထိပ်သီးနိုင်ငံတွေကခေါင်းဆောင်တွေဟာတနင်္ဂနွေနေ့တုန်းကဂျာမနီနိုင်ငံ Bavarian Alps မှာတွေ့ဆုံကြပြီးရုရှားသမ္မတပူတင်ရဲ့ယူကရိန်းကျူးကျော်စစ်ကိုတနင်္ဂနွေညတည်းစန့်ကျင်မှုပြသနိုင်ရည်ဆွေးနွေးခဲ့ကြသလိုကမ္ဘာစလောစာနာရိတ်ခါနဲ့စွန်းအင်ဇီနှုံညင့်တက်လာမှုအပေါ်စစ်ပွဲရဲ့ရိုက်ခတ်တည်ရောက်မှုရှော့ချနိုင်မဲ့နည်းလမ်းတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ယူကရိန်းရဲ့လုံခြုံရေးနဲ့ပတ်သက်လာရင်ဂျာမနီအနေနဲ့အမေရိကန်နဲ့အငြင်းတန်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးဒီအချက်ကိုထပ်လောင်းအတည်ပြုကြောင်းဂျာမနီဝန်ကြီးချုပ်အိုလော့ရှော့ကပြောကြပါတယ်လက်ရှိယူကရိန်းစစ်ပွဲအရေးဆွေးနွေးမှုအပြင် G7 ခေါင်းဆောင်တွေကဒေါ်လာ600ဘီလီယံတန်ဖိုးရှိတဲ့အခြေခံအဆောက်အုံစီမံကိန်းကိုလည်းကြေညာခဲ့ပါတယ်တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့ရှင်ပြီးတော့တခြားရွေးချယ်စရာတစ်ခုအဖြစ်ဖွံ့ဖြိုးတဲ့နိုင်ငံတွေကိုပေးဖို့ရည်ရွယ်တဲ့အခြေခံအဆောက်အုံဆိုင်ရာဒေါ်လာဘီလီယံ600စီမံကိန်းရဲ့3ပုံတစ်ပုံကိုအမေရိကန်ပြည်ထောင်စုကပေးအပ်မှာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ
် I want to be clear this isn't aid or charity it's an investment
ဒီနည်းမျိုးနာမှုတွေကအမေရိကန်ပြည်သူတွေအပါအဝင်ကျွန်တော်တို့ရဲ့နိုင်ငံတွေရပြည်သူတွေကိုပြန်ပြီးအကျိုးရှိစေမှာပါဒါကကျွန်တော်တို့ရဲ့စီးပွားရေးကိုနှင့်တင်ရရောက်တယ်လို့အနာဂတ်အလားအလာကောင်းတွေကိုမျှဝေခံစားကြမယ်အခွင့်အလမ်းတစ်ခုလည်းဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ပြောကြားသွားတာဖြစ်ပါတယ်အခုထိပ်သီးဆွေးနွေးပွဲဟာမြောက်အတ္တလန္တိစာချုပ်အဖွဲ့နေတိုးနဲ့ G7 တို့ဟာအရင်ကတည်းကပို့ပြီးတော့စီးလုံးညီညွတ်မှုရှိနေပြီဆိုတဲ့သတင်းစကားပါရုံနဲ့မကပဲကမ္ဘာဒီမိုကရေစီနိုင်ငံတွေဟာငတ်မွတ်ခေါင်းပါမှုနဲ့ဆင်းရဲမွေးတမှုကိုတက်ပြတ်နေကြသလိုပူတင်ရဲ့နေချက်ဝါဒကိုလည်းအတူတကွရက်တီစန့်ကျင်ကြောင်းပြသတာဖြစ်တယ်လို့ဂျာမန်ဝန်ကြီးချုပ်ကလွှတ်တော်မှာပြောဆိုပါတယ်။တုံးရကြ G7 ထိပ်သီးညီလာခံအပြီးမှာတော့ကမ္ဘာခေါင်းဆောင်တွေဟာနေတိုးထိပ်သီးညီလာခံကိုတက်ရောက်ဖို့စပိန်နိုင်ငံမှာစုဝေးကြမှာဖြစ်ပါလေဗျာ။